နော်တို့ ICJ နဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေဆိုတဲ့ဆွတ်ဆွဲချက်နဲ့နိုင်ငံတကာခုံရုံး ICJ မှာဂမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှုကိုလာမယ့် February 22ရက်နေ့မှာပြန်လည်စတင်ကြားနာဖို့ရှိနေပါတယ်။ဒီနေရာမှာမြန်မာနိုင်ငံကိုယ်စားသူတယောက်ခွင့်နဲ့ပတ်သက်ပြီးတော့ NUG အစိုးရကရောအာဏာသိမ်းစစ်ကောင်စီဘက်ကပါကိုယ်စားပြုခွင့်တွေရှောက်တင်ထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဥပဒေရှုထောင့်အပါအဝင်အလားအလာတချို့ကိုကျွန်တော်ကပဲဆက်သွယ်မေးမြန်းစစ်ဆေးတင်ပြပေးပါမယ်။2019ခုနှစ်ကရခိုင်ပြည်နယ်ထဲမှာရိုဟင်ဂျာတွေအပေါ်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်တိုက်ခိုက်တပ်ဖြတ်မှုတွေကျူးလွန်ခဲ့တဲ့ဆိုကဂမ်ဘီယာနိုင်ငံကတရားလိုလုပ်ပြီး ICJ နိုင်ငံတကာခုံရုံးမှာမြန်မာနိုင်ငံအပေါ်တရားစွဲဆိုခဲ့ပါတယ်။အဲ့ဒီအချိန်ကရွေးကောက်ပွဲအနိုင်ရ NLD အစိုးရခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုတိုင်တက်ရောက်ဖြေရှင်းခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကိုကိုယ်စားပြုပြီးICJ နိုင်ငံတကာခုံရုံးမှာတက်ရောက်ဖို့ကိစ္စမှာ NUG အစိုးရနဲ့အာဏာသိမ်းစစ်ကောင်စီတို့အကြားအပြိုင်အဆိုင်ကြိုးပမ်းမှုတွေရှိနေပါတယ်။ဒီလိုအခြေအနေမှာနိုင်ငံတကာဥပဒေတွေနဲ့နိုင်ငံတကာခုံရုံးတွေရဲ့လုံထုံးလုံနည်းတွေအရဘလို့အလားအလာတွေရှိပါသလဲလို့လူ့အခွင့်အရေးရှိနေဦးမင်းလွင်ဦးကိုမေးကြည့်တဲ့အခါအခုလိုဖြစ်ပါတယ်
။နိုင်ငံတကာတရားရုံးကနေပြီးတော့တရားစွဲဆိုထားတာကနိုင်ငံတော်အပေါ်မှာတရားစွဲဆိုထားတာဖြစ်တယ်။အဲ့တော့နိုင်ငံတော်ဆိုတာကတော့နော်လူကြီးရှိရမယ်နင်းနမိတ်ရှိရမယ်အချုပ်အခြာအနာပိုင်ရမယ်စတဲ့အခြေအနေတွေပါဝင်တဲ့ဥစ္စာဥမာနိုင်ငံတော်လို့ခေါ်တာ။အဲ့ဒီတော့ကအခုလိုမျိုးဖြစ်တဲ့ကိစ္စမှာတော့စစ်ကောင်စီဘက်ကနေနင်းမြေပိုင်ဆိုမှုလည်းရှိတယ်။အုပ်ချုပ်တဲ့လူကြီးလည်းရှိတယ်အချုပ်အခြာအနာလည်းအတင်းတင်းရှိတယ်။နိုင်ငံတကာကအတိမမပြုဝင်မဲ့လေဆိုတာသဘောမျိုးအတွင်းဆောင်နေတဲ့ကိစ္စရဖြစ်တဲ့အတွက်ဒီနေရာမှာတော့စစ်ကောင်စီဘက်ကနေပြီးတော့ခုခံချေပါဖို့လမ်းကပို့ပြီးတော့အလေးတာမယ်လို့ကျွန်တော်အနေနဲ့ထင်မိပါတယ်ခင်ဗျာ
NUG အစိုးရဘက်ကလည်းသူတို့မှာတရားဝင်မှုရှိတဲ့အတွက်ကိုစားပြုခွင့်ရှိတယ်လို့ February 2ရက်နေ့က VOA နဲ့ဆက်သွယ်မေးမြန်းစဉ်နိုင်ငံသားရေးဝန်ကြီးဒေါ်စင်မာအောင်ကပြောဆိုခဲ့ပါတယ
်အာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေကဘလို့မှပြည်သူကိုကိုစားပြုခွင့်မရှိဘူး။ဘာဖြစ်လို့လဲဆိုတော့ ICJ မှာတရားစွဲတာကလူပုဂ္ဂိုလ်တရားစွဲတာမဟုတ်ဘဲနဲ့နိုင်ငံကိုတရားစွဲတာဖြစ်တယ်ပေါ့နော်။အဲ့တော့ပြည်သူကရွေးကောက်တယ်မြောက်ခံထားတယ်။ပြည်သူကိုတကယ်ကိုစားပြုပြီးတော့တရားရုံးနဲ့တကယ်ပူးပေါင်းဆောင်ရွက်မဲ့သူပဲဖွဲ့အစည်းပဲအစိုးရကပဲကိုစားပြုရမှာဖြစ်တယ
်။ဒီအပေါ်မှာရောဘလို့မြင်ပါလဲဦးမင်းလွင်ခင်ဗျ။ဟ
ုတ်ပါတယ်။အမျိုးကြီးအစိုးရအနေနဲ့တော့ပြည်သူကိုကိုစားပြုရဲဆိုတဲ့အနေနဲ့တင်ထားတာရှိတာကိုလည်းကျွန်တော်တို့တွေ့ရတယ်အဲ့တော့ကျွန်တော်ပြန်စဉ်းစားမယ်ဆိုလို့ရှိရင် ICJ ကနေပြီးတော့ဆုံးဖြတ်တဲ့ကိစ္စရပ်တွေကိုနောက်ဆက်တွဲအကောင့်တွေပေါ်ဖို့ကိစ္စရပ်တွေအလာမှာဖြစ်တယ်။အဲ့တော့ဥပမာအဖြစ်ပြောရရင်ညပြစ်မှုကျူးလွန်တဲ့သူတွေကိုပြစ်မှုဆိုင်ရာဥပဒေတွေအရအေးအေးယူပြစ်ပေးနိုင်မှုကိစ္စရပ်တွေပါလာတဲ့အခြေအနေမျိုးဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံအတွင်းကတရားစီရင်ရေးကိုအားကိုးလို့မရတဲ့အတွက်နိုင်ငံတကာရာသီခုံရုံးကနေပြီးတော့စစ်ဆေးစီရင်မှာဆိုတဲ့လမ်းဘက်ကိုတွားနိုင်ဖို့အတွက် NUG ကနေပြီးတော့တစ်ချက်ကုန်နှစ်ချက်ပြလုပ်တဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ကတော့သုံးသပ်မိပါတယ်
။နောက်တစ်ခုမေးချင်တာကဒီနိုင်ငံတကာခုံရုံးကဆုံးဖြတ်ချက်ချတာတွေရှိပါတယ်။ဒီနောက်ဆက်တွဲတွေအပေါ်မှာအကောင့်အထည်ဖော်နိုင်မှုအခြေအနေကရောဘယ်လိုရှိပါမလဲခင
်ဗျ။ဂျာကာလာအစီအမံအနေနဲ့အချက်၄ချက်ချမှတ်ထားတာရှိတယ်။အဲ့တော့အဲ့ဒါတွေကိုဆက်လက်အကောင့်အထည်ဖော်နိုင်မှုဆိုလို့ရှိရင်တော့ကျွန်တော်တို့ကြိုက်ကြိုက်မကြိုက်ကြိုက်ပေါ့နော်လက်ရှိစစ်ကောင်စီဆိုရရဲ့စီမံခန့်ခွဲမှုအောက်မှာရှိနေတဲ့အတွက်ဒါတွေကိုပဲအလေးထားပြီးတော့စီမံဆောင်ရွက်သွားလိမ့်မယ်လို့ကျွန်တော်ကတော့မြင်ပါတယ်
။ NUG အစိုးရအနေနဲ့ကောလုံနိုင်မဲ့အလားအလာရှိပါသလားခင်ဗျ။အ
ဲလုံနိုင်မဲ့အလားအလာရှိပါလားဆိုတော့အခုလုံလုံငယ်ချင်းကြီးရတော့အလားအလာနေတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်
။တရားရုံးကချမှတ်တဲ့ကိစ္စတွေကိုအကောင့်အထည်ဖော်ရမှာထိတ်ချုပ်လှုပ်ဆောင်နိုင်တဲ့ရန်တရားတွေလိုအပ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့2019ခုနှစ် The Hague မြို့မှာပြုလုပ်ခဲ့တဲ့ ICJ နိုင်ငံတကာခုံရုံးမှာဘာတွေလျှောက်လဲခဲ့ကြပါသလဲ The Hague မြို့ကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA ဝိုင်းတော်သားဦးကျော်စံသားကိုမေးကြည့်ပါတယ
်ဂမ်ဘီယာနိုင်ငံကအချက်၅ချက်အဓိကအဖြစ်လျှောက်ထားတာဖြစ်ပါတယ်ပထမတစ်ချက်ကတော့မြန်မာနိုင်ငံဒီ The Genocide Convention လို့ခေါ်တဲ့လူမျိုးတုံးသုတ်စဉ်ရှင်းလင်းမှုသဘောတူညီချက်ကိုဖောက်ဖျက်တယ်တနည်းအားဖြင့်လူမျိုးတုံးသုတ်စဉ်ရှင်းလင်းမှုကိုကျူးလွန်တယ်ဆိုတာ ICJ အနေနဲ့အဆုံးဖြတ်ပေးပြီးတော့ကြီးညာဖို့စပါးရဲထဲမှာပါဝင်ပါတယ်နံပါတ်1ကတော့ဒီလိုမတော်မတရားလှုပ်ဆောင်မှုတွေကိုချက်ချင်းရဆိုင်ဖို့နံပါတ်3ကတော့ကျူးလွန်သူတွေကို နိုင်ငံတကာအဆင့်တရားရုံးနဲ့စစ်ဆေးအရေးယူဖို့နံပါတ်၄ကတော့နိနာသူတွေအတွက်ရောကြီးပေးဖို့နံပါတ်၅ကတော့ဒီလူတွေကိုဂုံတိကရှိရှိလုံလုံချုံချုံပြန်ဝင်ပေးဖို့ဖြစ်ပါတယ်ဆက်ပြီးစစ်ဆေးရဲ့အခါမှာကမ်ဘီယာဘက်ကတော့ဒီမှုထင်ရှားကြောင့်သတိပြပွားတော့သူတို့ဘက်မှာတောင်းဆိုကြွလာသမကတက်ဖိုင်နင်းမစ်ရှင်လို့ခေါ်တဲ့အဖွဲ့ကစုံစမ်းထားတဲ့အချက်လက်တွေပါဝင်အထောက်အထားအချက်လက်ပေါ OIC 59 Subang Tokbane Rajang, the Aswa Sujinda Chete, Dayang Gambiaga, the Kisan Padabiro, Ninadu Mohde, the Aswa Sugan Missivulu, Yamagaga, Chepaware, Naduara, ICG in Eleve, Genocide Nyokte Mugazian Thura, Sijin Banguin A good Muo Jimesuin, Tautama, Crime Against Humanity, Ludari Bama Julone, Bimuri Pitte, Mandoleve,
လူမျိုးတုံးစုစဉ်ရှင်းနေမှုသတ်ဖြတ်မှုတော့မဟုတ်ဘူးဆိုတာကိုခြေပါပါတယ်။ဒါကြောင့်ဂျင်နိုဆိုက်မမြောက်တဲ့အတွက်ကြောင့်
နောက်ပြီးတော့ဒီအခြေအနေကိုအမှုရဲ့နှစ်ဖက်စလုံးကပို့ပြီးဆိုးသွားအောင်မလုပ်ကြဘူး။ဒီကိစ္စနဲ့ပတ်သက်ပြီးတော့တည်တည်ထောင်ထားကိုမဖြည့်ဆည်းပြစ်ဖို့အဲ့ဒါကိုလည်းပဲသူတို့ဟန်တာပါတယ်။နောက်ဆုံးတစ်ချက်ကတော့အစီရင်ခံစာတင်သွင်းရမယ်ဆိုပြီးတော့ပြောထားပါတယ်မြန်မာနိုင်ငံဘက်ကတော့ငါလာတကြိမ်တင်သွင်းရမယ်လို့ဆိုပါတယ်။ကျွန်တော်သိကြပါတော့မြန်မာဘက်ကတင်သွင်းပါတယ်ငါလာတက